မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမြန်မာနိုင်ငံတွင်းမှာရှိတဲ့ထိုင်းတန်ရုံမှာပြည်ပထွက်ခွာဖို့နိုင်ငံကူးလက်မှတ်လျှောက်ထားသူတွေများပြားလာနေတယ်လို့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့သူတွေများတဲ့အတွက်ထိုင်းနိုင်ငံကတနေ့ကိုဗီဇာလျှောက်သူ၄၀၀ထိပဲလက်ခံကြောင်းတရားဝင်ထုတ်ပြန်ခဲ့တယ်လို့နေဆက်တွေမှာလုံခြုံရေးတွေတင်းကျပ်ပြီး စကားပြောဆိုသွားခဲ့ပါတယ
်ဒီကားလည်းတော့တော့ပြီးတော့တက်တယ်လို့ပြောဆိုလိုက်
သူပြောသွားတာကတော့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာနီလန်ပေါင်းစုံဥတီကျက်အမျိုးမျိုးနဲ့ဝင်ရောက်လာနေပါတယ်သူတို့တွေဟာဗီဇာတက်တန်းကုန်ဆုံးတဲ့အထိနေထိုင်နိုင်ပါတယ်ဒါပေမဲ့အခုဆိုရင်မြန်မာကမ္ဘောဒီးယားလာအိုစတဲ့အလုပ်သမားတွေလည်းဝင်ရောက်လာနေတာဖြစ်လို့တရားဝင်တဲ့နီလန်းနေနဲ့ဝင်ရောက်လာဖို့လိုပါတယ်ဆိုပြီးသတိပေးစကားပြောဆိုသွားခဲ့ပါတယ်စစ်မှုထမ်းဥပဒေထွက်ပြီးကတည်းက3ရက်အတွင်းမြန်မာတရားကြော်ဖမ်းမိခဲ့တယ်လို့နောက်ရက်တွေမှာလည်းဇက်တိုက်မြန်မာတွေဖမ်းမိနေတာပါအခုဆိုရင်မြန်မာတွေတစ်ပတ်အတွင်း120ကြော်ထပ်ပြီးတော့ဖမ်းမိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းအခုလိုပြောပါတယ
်ဒီဝိုင်လာ4ရက်နေရဆလို့ဒီဝိုင်လာ20ရက်နေ့ထိခုနှစ်အတွင်းမှာထိုင်းနိုင်ငံနဲ့ဟိုမြန်မာလူငယ်120ကျော်ဟာထိုင်းနိုင်ငံရဲ့ဝင်ပေါက်အမျိုးမျိုးကနေတရားမဝင်နေဆက်ဖြတ်ကျော်တဲ့နည်းနဲ့ဝင်ရောက်လာကြတော့တွေ့ရပါတယ်ဥမာအဖြစ်ထိုင်းနေဆက်တက်ခိုင်မှာဆိုရင်15ဦးအစုတစု20ဦးတစု13ဦးတစုအဲ့ဒီအစုသုံးစုဖမ်းမိတယ်နောက်ထိုင်းနိုင်ငံတောင်ပိုင်းချုံဖော်ခိုင်မှာဆိုရင်ကလေး9ဦးပါဝင်9ဦးဖမ်းမိတယ်ဒါဆက်မှာပဲထိုင်းနိုင်ငံရနောင်းခရိုင်မှာအဲထိုင်းတောင်ပိုင်းရနောင်းခရိုင်မှာ6ဦးဖမ်းမိတယ်။တစ်ဆက်တည်းမှာပဲထိုင်းနိုင်ငံနှခွန်ပထုံခရိုင်မှာတော့အရေးအတွက်များတယ်။46ဦးပါဝင်တဲ့ဗန်ကာနစီကိုလုံခြုံရေးအဖွဲ့ကဖမ်းမိတယ်။အားလုံးပေါင်း120ပေါ့နော်120ကျော်ရှိတယ်။သူတို့အားလုံးကမြန်မာနိုင်ငံမှာစစ်မှုထမ်းရမှာစိုးရိမ်နေတဲ့အခုလိုထိုင်းနိုင်ငံကိုတိမ်းရှောင်လာကြတယ်ဆိုတဲ့အကြောင်းကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့ရဲ့တကယ်ပြန်ဒီကိုထွက်ဆိုပေ
းအခုဆိုရင်ထိုင်းနိုင်ငံထဲကိုကြောင်းလာတက်သူအလဲဗီဇာနဲ့လာသူ14ရက်ဗီဇာမဲ့အလဲလာသူတွေလည်းများနေပြီးမြန်မာနိုင်ငံအတွင်းမှာနိုင်ငံကူးလက်မှတ်လုပ်တဲ့သူတွေလည်းများလာနေပါတယ်များသောအဖြစ်ကြောင်းသားလူငယ်တွေဟာကြောက်တက်နိုင်ဖို့အတွက်အားထုတ်နေကြပြီးအနည်းဆက်ဆုံးအင်းနီနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံထဲကိုပဲဝင်ရောက်လာနေကြပါတယ်ရှင်